ကျောင်းဝင်လို့မိုးဝင်ဖက်ကလာတရားဝင်လို့လုံလောက်ရင်ပြောင်းပြားရေးဖတ်ထုတ်ရင်းနိုင်ရှိရဲ့ငါလာ2003ခုနှစ်ညနေ3နာရီခွဲအချိန်တွင်ကမ္မထာနာဆေးရဆရာတော်ဥဆောင်လာပါအပြုတာအရှင်သူမြတ်ဟောကြားတော်ခန္ဓာငယ်ရဲ့ပဋိစ္စသမုပ္ပါဒ်သစ္စာလေးပါးတရားတော်
ယောဂီပန္တရကံတို့ယခုချိန်ခါမှစပြီးတရားနာကြကြရမှာဖြစ်ပါလေ။ဒီနေ့ထောင်တော်ရ65ခုနှစ်ကဆောင်လာတဲ့ရှိရနေ့ဗျံကုန်တိုက်ဗဟံမြို့နယ်မကုတ်ဝိပဿနာတရားစင်နေလုပ်ငန်းစဉ်ပြန်ပွားရေးဖွဲ့ချုပ်ကြီးမှအကျင့်ပပြုလုပ်အပ်သောဝါပမကုတ်ဆေရတရားစခန်းပွဲကြီးမှာညနေပိုင်းကျေးဇူးပြုနေကြဖြစ်တဲ့ကလညာရသစ္စာပေါ်တရားများကိုဒီနေ့လည်းပဲဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။အရိဒာမျိုးစဉ်မျိုးစဉ်ဘုန်းကြီးတို့ရာဇဝိမန္တရာကောင်းတို့ရဲ့တရားအလို့ရှုမှတ်သုံးသပ်မှုနဲ့ပတ်သက်ပြီးတော့အမျိုးမျိုးသောညာကောကလေးတွေပေါ်ပြီးတော့ကျေးဇူးပြုလာခဲ့ပါတယ်။ဝိပဿနာတရားအလို့အထောက်ကြခြင်းသည်ဘယ်လိုကြိုးအာနိသင်များရနိုင်ပါသလဲလို့ဆိုတော့ဒုက္ခခတ်တဲ့ငြိမ်းရာအမှန်နိဗ္ဗာန်ချမ်းသာကိုရနိုင်တဲ့အလို့ဖြစ်ပါတယ်ဒုက္ခခတ်တဲ့ဆိုတာကပါရီလဲလို့ဆိုရင်လောကီထင်ရှားတဲ့ဒုက္ခထင်ရှားတဲ့ဒုက္ခတွေရဲ့မထင်ရှားတဲ့ဒုက္ခတွေရဲ့ထင်ရှားတဲ့ဒုက္ခတွေကအိုဒုက္ခနာဒုက္ခပိဒုက္ခအပိဟိတံပြောကဒုက္ခပိယဟိဝိပြောကဒုက္ခယံဒုစ္စလလပတိဆိုတဲ့အလိုမကျတဲ့ဒုက္ခဒါတွေကလည်းပဲဒုက္ခဒါပေမဲ့အဲ့ဒီဒုက္ခတွေကတော့ဒုက္ခရဲ့ဖြစ်ကြောင်းတရားတွေပါပဲတနည်းအားဖြင့်ပြောရင်ထင်ရှားတဲ့ဒုက္ခလို့ပြောလို့ရပါတယ်မထင်ရှားတဲ့ဒုက္ခကဘာလဲဆိုရင်ဖြစ်ဒုက္ခနဲ့ပြဒုက္ခ။ပေါ်ကျလာခြင်းတည်းရဲ့စားတဲ့ထင်ရှားတဲ့ဒုက္ခတွေခံစားနေရလဲမကောင်းဘူး။ဖြစ်ဒုက္ခပြဒုက္ခတွေခံစားနေရလဲမကောင်းဘူး။ပေါ်ကျလာခြင်းတည်းရဲ့ဆိုတဲ့အကြောင်းတရားကြောင့်ဖြစ်ပေါ်လာမဲ့ဒုက္ခဝေဒနာတွေခံစားနေရလည်းပဲမကောင်းဘူး။ဒုက္ခဆိုရင်ဒကာရမတွေကောင်းတဲ့ဒုက္ခရှိပါဒုက္ခမှန်တယ်မြဆုတ်ဆုတ်ဖွယ်ရာရွှန်ရှားဖွယ်ရာဆုတ်ဆုတ်ဖွယ်ရာအတော့မကြတာသစ္စာကရာကအမှန်တရားဒုက္ခသစ္စာကရာဆုတ်ဆုတ်ဖွယ်ရာအတော့မကြတာအမှန်လို့ဆရာတော်ဘုရားကြီးကတူတူချင်းချင်းနဲ့ထွတ်ထွတ်မိမိသာသာပြန်ပြပေးထားခဲ့ပါတယ်ယခုကလေးရှိရင်ဒကာရမတွေဗျာဒိဋ္ဌိကပြင်းထန်တော့ဒုက္ခဝေဒနာလေးတွေမခံစားရဘူးလားခံစားရဒုက္ခဝေဒနာလေးတွေခံစားရဟောဗျာဒိဋ္ဌိကပြင်းထန်လိုက်တာဗျာဒိဋ္ဌိကိုအပြစ်ဖို့ကြပြင်းထန်တဲ့ဗျာဒိဋ္ဌိကိုရန်သူအဖြစ်နဲ့တတ်မှတ်ကြ။ဒီကရံကြရတဂါရမတွေတွေးကြည့်လိုက်ကြစမ်းပါ။ယခုလဒုက္ခဝေဒနာလေးတွေခံစားနေရတာဒီရာဒီဥဒုရဲ့အပြစ်လားခန္ဓာ၅ပါးရရှိမှုရဲ့အပြစ်လား။ခန္ဓာ၅ပါးရရှိမှုရဲ့အပြစ်တကယ်တရားထာစိတ်ကိုတခြားသွားပြီးတော့မရှာပါနဲ့။ကိုယ်ကိုယ်ကိုပြန်ပြီးတော့ရှာကြည့်လိုက်ကြပါတော့။ခန္ဓာ၅ပါးရရှိတာကဒီခန္ဓာ၅ပါးထဲမှာရုပ်ခန္ဓာလည်းပါတယ်၊နာမ်ခန္ဓာလည်းမပါဘူးလားပါလား။ရုပ်ခန္ဓာကပါတယ်၊ရုပ်ခန္ဓာကပါတဘောရှိတော့ပေါက်ပြန်တတ်တဲ့ဘောရှိတယ်။ဖောက်ပြမှုနဲ့ပတ်သက်လို့စာထဲမှာတိတိနာပိရုပ္ပတိ။အုံနှင်နာပိရုပ္ပတိဒီလိုပြောပါတယ်။တိတိနာပိ အဲဒီလုံကျဲလာရင်လည်းရုပ်ပတိဖောက်ပြန်တတ်တယ်နော်ဘလူကဖောက်ပြန်လာတော့ဩဒီလိုဆိုတော့ဒကာရမတွေကဖောက်ပြန်တတ်တဲ့ယုံကြည်လက်ဝဲပိုင်မှာရရှိထားကြတာကိုဟုတ်တယ်မလားတူတူနဲ့ပြီးရုပ်ပတိအေးလုံကျဲလာရင်လည်းအေးတရားကြောင့်ဖောက်ပြန်တတ်ပါတယ်အောင်းနှိမ့်လာပြီးရုပ်ပတိအောင်းနှိမ့်လာပြီးအပူဓာတ်တွေလုံကျက်လာပြန်ရင်လည်းပဲရုပ်ပတိဖောက်ပြန်တတ်ပါလေဘယ်လိုကဖောက်ပြန်လာတော့ယောဂဖောက်ပြန်လာအပူဓာတ်တွေလုံကျက်လာရင်လည်းယောဂဖောက်ပြန်တတ်တယ်တဲ့ဖောက်ပြန်တတ်တဲ့သဘာဝရှိတဲ့ယောဂကိုဒကာရမတွေကလက်ခံထားခြင်းဖောက်ပြန်မှုတရားတွေနဲ့ရင်မဆန်ရဘူးလားရင်ဆန်ရရင်ဆန်ရမှာပဲဒါပြောလို့လဲဆိုတော့ဖောက်ပြန်တတ်တဲ့သဘာဝရှိတဲ့ယုတ်ကိုဒကာရမတွေကလက်ခံထားကြတာကိုအပူကြောင့်ဖောက်ပြန်တယ်အအေးကြောင့်ဖောက်ပြန်တယ်သူကလည်းဖောက်ပြန်လိုက်တော့အဲ့ဒီအပူကြောင့်ဖောက်ပြန်မှုအအေးကြောင့်ဖောက်ပြန်မှုဆိုတာကအကြောင်းတရားအဲ့ဒီအကြောင်းတရားလေးကိုသိတာကနံနံကအကျိုးတရားသိတယ်မဟုတ်လားအဲ့ဒီသိတဲ့အထက်မှာအော်လုံလုံကဲကဲအဲ့ဒါပဲလို့ထူးခြားတဲ့အတိကလေးတွေပေါ်တာကဝေဒနာရဲ့သဘောအော်လုံလုံကဲကဲပူလို့လာပဲလို့ထူးခြားတဲ့အတိကလေးတွေပေါ်လာတာကဝေဒနာရဲ့သဘောအတိဆိုတဲ့စိတ်ဝိညာဉ်ဟာအမျိုးမျိုးမရှိဘူးတမျိုးတည်းပဲရှိအမျိုးမျိုးသိနေတာကစိတ်ရဲ့သဘောလားဝေဒနာရဲ့သဘောလားဝေဒနာရဲ့သဘောတနည်းအားဖြင့်ပြောရင်စိတ်တိတ်ရဲ့သဘောပေါ့နော်ပင်ညာတို့သင်္ခါရတို့အမျိုးမျိုးသိနေတာအဲဒီတော့မှအခုခံစားမှုနဲ့တတ်တယ်လို့ပြောတော့ဝေဒနာအဲဒီတော့အမျိုးမျိုးခံစားနေရတာကဝေဒနာရဲ့သဘောအဲဒီတော့မှခံလာတယ်ဆိုရင်ဒုက္ခဝေဒနာမခံလာပါဘူးဆိုရင်ဒုက္ခဝေဒနာအလယ်လာသဘောလေးဆိုရင်ဥပေက္ခဝေဒနာအော်ခန္ဓာဖြစ်စဉ်လေးတွေကြည့်လိုက်တော့ခန္ဓာဖြစ်စဉ်မှာဝေဒနာဘယ်လိုမျိုးတွေ့တော့ဘာဝေဒနာတွေတော့ဒုက္ခဝေဒနာရဲ့ဒုက္ခဝေဒနာရဲ့ဥပ္ပခာဝေဒနာရဲ့ဝေဒနာဘယ်နှမျိုးတော့ဝေဒနာ၃မျိုးအဲဒီဝေဒနာ၃မျိုးကလည်းတရားတော်မှတွေမိမိရဲ့တဏ္ဍာမှာဒီကြောင့်ဉာဏ်သာမလုံမောင်းထားတဲ့ပုဂ္ဂိုလ်ကလာပြီးတော့ထည့်ထားတာလားဒါမှမဟုတ်လို့ရှိရင်မိမိရဲ့တဏ္ဍာမှာပရိသတ်တွေကစပါလာတဲ့ခန္ဓာ၅ပါးပဲလားဝေဒနာစရာဘာခန္ဓာတော့သူများကလာချက်ပေးထားတာလားကိုယ်ပေါ်တိုင်းရအောင်ကြိုးစားကြတာလားဒါကဓမ္မရယခုချိန်ကြပါတော့ညည်းမနေနဲ့ပေါ့နော်ကိုယ်လုံးနဲ့အိုင်လုံးနဲ့ပင်မလုံးနဲ့ညည်းနေလို့ရပါ့မလားအဲ့ဒီဝေဒနာခန္ဓာကြီးရအောင်ဘယ်လိုကြိုးစားကြတာတော့ကိုယ်ပေါ်တိုင်းကြိုးစားကြတာအမြဲတမ်းဖောက်ပြန်ပြနေတဲ့ရူပခန္ဓာကြီးရအောင်လဲဘယ်လိုကြိုးစားခဲ့တာ။ဘယ်တော့ကကြိုးစားခဲ့တာလဲ။ဘာတရားတွေလောက်ပြီးကြိုးစားခဲ့တာလဲမို့လားသင်္ခါရတရားတွေလောက်ပြီးတော့ကြိုးစားခဲ့တာ။ဟုတ်တယ်မလား။အဲဒီသင်္ခါရတရားကဘယ်လိုကလို့ကြိုးကန်ထားတော့။အဝိဇ္ဇာတရားကကြိုးကန်ထားတာ။ဩအဝိဇ္ဇာတရားနဲ့သင်္ခါရနှစ်ပါးရဲ့လက်ချက်ကြံကြက်တယ်မပြင်းဘူးလားပြင်းလားအတုတ္တရဒီအဝိဇ္ဇာတရားနဲ့ဒီသင်္ခါရတရားနှစ်ပါးကိုဒကာရမတွေကအကောင့်ထင်းပြီးတော့အဖို့ပြုလာခဲ့ကြတာမဟုတ်လားအဝိဇ္ဇာတရားကလေးဖြစ်ပေါ်လာတော့သူကလည်းအဖို့ကလေးနဲ့တဏှာရဲ့ဥပါဒါရဲ့အကောင့်ဖော်လို့မပါဘူးလားပါလားအဲဒီတော့ဒကာရမတွေကဝိဇ္ဇာတရားတစ်ပါးနဲ့လက်ခံထားတာမှမဟုတ်ပဲတဏှာနဲ့လက်ခံထားခဲ့တယ်ဥပါဒါနဲ့လက်ခံထားခဲ့တယ်ဥပါဒါကဒိဋ္ဌိတရားကလေးဖြတ်ဖြစ်ဆက်ပေးလိုက်ပေါ့အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒါရဲ့တရားကနပါလက်ခံထားခဲ့တော့အတိတ်တုန်းကလက်ခံထားခဲ့တာနော်သူများကလကလာသူများကလာပြီးလို့ယူထားတာလားကိုယ်ကိုယ်တိုင်ကိုနှိမ့်နှိမ့်သက်သက်လက်ခံထားတာလားကိုယ်ကိုယ်တိုင်နှိမ့်နှိမ့်သက်သက်လက်ခံထားတာအရိယလက်ခံထားမိကြသည့်အတွေ့အတိတ်တုန်းကအဝိဇ္ဇာပစ္စယသင်္ခါရသင်္ခါရတရားကလေးတွေမလောက်ခဲ့ဘူးလားလောက်ခဲ့ အလိုလောက်ခဲ့တာလည်းမရင်ကိုကိုယ်တိုင်လောက်ခဲ့တာပြည့်ရတင်ပြီးပြောရင်ကိုကိုယ်တိုင်လောက်ခဲ့တယ်လို့ပြောပေါ့နော်ပထမအနေနဲ့ပြောရင်တော့ကိုယ်စရာမရှိဘူးပဲသာတော်တော့ပြည့်ရနေနဲ့ပြောရင်တော့ဘယ်လိုလောက်ခဲ့တာတော့အလောက်ခဲ့သူများကလာပြီးတာမှမဟုတ်ပဲကိုကိုယ်တိုင်ကြိုးစားခဲ့တာပဲအကြောင်းတရားတွေဒါသိစာအနေနဲ့ကြိုးစားခဲ့တော့သမုဒိယတိစ္ဆာအနေနဲ့ကြိုးစားကြတာနော်တဘောထဲမှာဟုတ်ပါရဲ့လားဘဝပေါင်းများစွာဘဝပေါင်းများစွာကြိုးစားကြရတာနော်မိရကိုရှေတောင်မှတ်လို့ဆိုတဲ့စကားအတိုင်းပါပဲဒဂရမတွေအတိတ်တုန်းကတော့အော်လူဘဝလေးရလာရင်လူချမ်းသာခံစားရမှာပဲဆိုပြီးတော့လူချမ်းသာလေးလူကျင်လို့သင်္ခါရဆိုတဲ့တန်နဲ့ပြုလုပ်ခဲ့ကြတာမို့လားလောဆောလာလေးလိုခြင်းနဲ့သင်္ခါရဆိုတဲ့တန်နဲ့ပြုလုပ်ခဲ့ကြတာမဟုတ်လားမိမိရဲ့ဆန္ဒရှိခဲ့တဲ့ဒီကယခုဘဝမှာလူဘဝတော့ရလာခဲ့ကြပါပြီခန္ဓာဘယ်နှပါးနဲ့တွေ့တော့ခန္ဓာ၅ပါးနဲ့တွေ့လာခဲ့ကြရအတိတ်ကကအဝိဇ္ဇာသင်္ခါရဆိုတဲ့အကြောင်းတရားတွေလောက်ခဲ့လို့ပြစ္ဆုတ်ပံမှာခန္ဓာ၅ပါးရအဲဒီခန္ဓာ၅ပါးကရုပ်ခန္ဓာကတစ်ပါးနာမ်ခန္ဓာက၄ပါးရောက်ခန္ဓာကဥပ္ပခန္ဓာဒါခန္ဓာကဘယ်လိုတွေပါလဲဟုတ်ပြီအဲဒီတော့ဥပ္ပခန္ဓာရထားပြန်တော့ဥပ္ပခန္ဓာဆိုတာကရူပဆိုတာဖောက်ပြန်တတ်တဲ့သဘောရှိတယ်တဲ့နော်ဖောက်ပြန်တတ်တဲ့သဘောရှိတယ်အဲဒီဖောက်ပြန်တဲ့သဘောကိုဒဂရမတွေကအတိတ်တုန်းကတော့ဖောက်ပြန်တတ်တဲ့သဘောလို့သဘောမပေါက်ခဲ့ဘူးအော်ဒီလိုပုံမှန်တရားဒီလိုဆင်းဒီလိုရုပ်ခန္ဓာနဲ့ဖြစ်ရလို့ရှိရင်ဒီလောကမှာတင်းတင်းကြဲတဲ့ထဲထဲဝါဝါဖြစ်ရကောင်းရယ်ဆိုပြီးတော့မထင်ကြဘူးလားထင်ခဲ့ဖောက်ပြန်တဲ့သဘောကိုသိကြလို့လားမသိကြလို့လားဘယ်လိုကဖောက်ကြဲလို့တော့အဝိဇ္ဇာကဖောက်ကြဲတော့ဒဂရမတွေရူပခန္ဓာဆိုတဲ့ယုံတရားရရင်သူကဖောက်ပြန်တတ်ပါလိမ့်မယ်လို့ဒီလိုအသိမှောင်ခဲ့ဘူးမိမိစိတ်ကူးရမှတွေးလာကြတာကအော်လူလောကရရင်လူချမ်းသာကြီးအမျိုးသမီးဖြစ်တယ်လည်းအမျိုးသမီးချမ်းသာအမျိုးသားဖြစ်တယ်လည်းအမျိုးသားချမ်းသာတထေးတထေးမကြီးတွေငါတို့တော့ဖြစ်ရတော့မယ်မတွေးကြဘူးလားတွေးကြလားတွေးကြကြတယ်ဟုတ်ပြန်တဲ့စီဆင်းမရောက်ခဲ့ဘူးဟုတ်တယ်မလားတဏှာရဲ့အာယုံတာယာဘယကောင်းတဲ့အသင်းတာယာဘယကောင်းတဲ့အတန်တာယာဘယကောင်းတဲ့၅ပါးအာယုံကာမဂုဏ်တရားအပေါ်မှာပဲစိတ်တွေရောက်ခဲ့ကြတယ်တကယ်ဖောက်ပြန်တဲ့ဖြူပြည့်ပြတ်တတ်တဲ့ဒုက္ခသစ္စာအပေါ်မှာစိတ်ရောက်ခဲ့ရလားဒီတော့ဒုက္ခသစ္စာမသိခဲ့ဘူးဆိုတော့ဒုက္ခသစ္စာမသိကြဘူးလို့ကဖောက်ွယ်ထားတော့ဒုက္ခသစ္စာကတော့ဒုက္ခသစ္စာမှမသိအောင်ဝိဇ္ဇာကဖောက်ွယ်ထားတယ်လူချမ်းသာလားချမ်းသာတယ်ချမ်းသာအတူကိုတော့ချမ်းသာစစ်ထင်အောင်လဲဝိဇ္ဇာကမလဲပြဘူးလားလဲပြပေးလားအဲဒီတော့လဲပြပေးကြတော့သင်္ခါရအလောက်တွေကြုံရုံလုံးခဲ့ကြတာတရားမတွေယောဂဝါခန္ဓာ၅ပါးလာရတာပဲမိမိတို့ထင်တယ်ဒီလောကမှာစားနေတောင်းနေနေတဲ့ဘဝကလေးတော့မရဘူးလားကြသားနဲ့သမီးနဲ့ဇနီးနဲ့ခင်ပေါင်းနေတာပြည့်ပြည့်စုံစုံမဖြစ်ဘူးလားဖြစ်လားဒါပေမဲ့ခန္ဓာ၅ပါးဆိုတဲ့အန္တရာယ်ကမလွတ်တဲ့အခါကျတော့ရုပ်ခန္ဓာကြီးပိုက်ဆက်ရင်ဝယ်ပိုက်ထားကြရလို့ရှိရင်ဖောက်ပြန်တဲ့သဘောတရားတွေရှောင်လို့ရပါမရပါဘူးခင်ဗျာဖောက်ပြန်တဲ့သဘောတရားတွေဘလို့မှရှောင်လို့မရဘူးနော်ပြည်တင်လာပြည်ရုပ်ပတိအလုံးတရားအေးမှုနဲ့အလုံးတရားအေးတဲ့ဥဒုနဲ့တွေ့ရင်လည်းဒီရုပ်ခန္ဓာကြီးကဖောက်ပြန်နေတာပဲအဲ့ဒီတော့ဖောက်ပြန်နေတော့ဒုက္ခဝေဒနာလေးတွေမခံစားရဘူးလားခံစားရဒုက္ခဝေဒနာလေးတွေခံစားဩဒုက္ခဒုက္ခမငြိဘူးလားငြိတာအခုမှလာငြိလို့မရတော့ဘူးတရားဓမ္မတွေနော်အတိတ်ကဒီခန္ဓာရအောင်ကြိုးစားကြတဲ့ပုံစံတွေပဲအခုမှလာငြိလို့ရပါအောင်လှေလာပြီတော့ဒီအပူနဲ့ပြည့်ပြန်တော့လည်းပဲဒီရုပ်ခန္ဓာကြီးကမဖောက်ပြန်ဘူးလားဖောက်ပြန်အမျိုးမျိုးဖောက်ပြန်ပြနေတယ်နော်အမြင်မျိုးပေါက်ပြန်ပြအခုမှပေါက်ပြန်လေလို့ဒုက္ခဒုက္ခပဲလို့ညည်းနေလို့ရပါမလား นี่เราไม่อยากรู้ที่เขาเล่าอย่างไปรู้จุดละกันแล้วกูก็ได้จุดละกันแล้วมั้งล่ะกูก็ได้จุดละกันแล้วอันนี้เราจุดละกันแล้วที่ยกขานาจีจ้าล่ะยกขานาจีจ้าล่ะมาเราพบยังมุกมาตัวจงยังมาวิสุริยะแต่การมาที่ช่างลูกยาบ้างล่ะพบยังมุกที่เราตัวจงยาบ้างเลยအဲ့ဒီဖောက်ပြန်မှုတွေနဲ့တွေ့ကြရပြန်တော့လည်းပဲယောဂဖောက်ပြန်တာနာင္ကသိတာနာင္ကခံစားတာဆိုတော့ဒုက္ခသဘောလေးကိုခံစားတာဘာဝေဒနာဖြစ်မှာလဲဒုက္ခဝေဒနာပဲဖြစ်မှာပေါ့ဟုတ်တယ်မလားဒုက္ခသဘောလေးကိုခံစားတာဒုက္ခဝေဒနာလေးပဲဖြစ်မှာပဲဆိုတော့ဟောဒဂရမရိယတန်တမယခုလိုယုတ်တရားတွေဖောက်ပြန်နေတဲ့အချိန်ခါကာလမှာဘာဝေဒနာလေးတွေဖြစ်နေမှာလဲဒုက္ခဝေဒနာလေးတွေဖြစ်နေမှာပဲမသိကြဘူးလားသိကြလားဒုက္ခဝေဒနာလေးတွေဖြစ်နေမှာเนาะအဲဒီဒုက္ခဝေဒနာလေးတွေဖြစ်လာပြီဆိုရင်ဒုက္ခဝေဒနာဆိုတာကကာယအကြည့်ရုပ်ပေါ်မှာမှီပြီးတော့ပေါ်တာကာယအကြည့်ရုပ်ပေါ်မှာမှီပြီးတော့သမတအလွန်အင်းမှုအလွန်ပူမှုနာမှုကျင်မှုစတဲ့ဒုက္ခဝေဒနာလေးတွေပေါ်လာအဲဒီဒုက္ခဝေဒနာလေးတွေကိုမခံနိုင်ပါဘူးဆိုတော့မနှောမှာရှင်ထဲမှာစိတ်ဆင်းရဲမှုတွေမဖြစ်ဘူးလားဖြစ်ပါပါအဲ့ဒါကြတော့ဒေါမနတဝေဒနာလို့ခေါ်တယ်နော်ဘာဝေဒနာလို့ခေါ်တော့ဒေါမနတဝေဒနာလို့ခေါ်တယ်အော်ပူလောင်မှုတွေကကာယကြည်ယောက်ကနေဟိုးရှင်ထဲအထိရောက်လာတာပဲနော်စိတ်ဆင်းရဲမှုတွေကာယကြည်ယောက်ကနေဘယ်အထိရောက်လာတာတော့ရှင်ထဲအထိရောက်လာပြီစိတ်ဆင်းရဲမှုတွေဟုတ်တယ်မလားကံရရိစိစီယမှုတွေအဲ့ဒီပူလာမှုတွေအဲ့ဒီဒုက္ခတရားတွေတရားဓမ္မတွေကျင့်သင်ကြပါလေဆိုပြီးတော့အကာအကွယ်လောက်တော့လေယာယီပဲအကာအကွယ်လို့လို့ရမှာပဲတကယ်အစ်မကျင့်ပြောက်သွားအောင်ကာကွယ်လို့ရပါမရပါဘူးကျင့်ပြောက်သွားအောင်ကာကွယ်လို့မရဘူးနော်ဒါပြီးတော့မရတယ်လည်းမို့တော့မင်းတို့ရဲ့တဏ္ဍာမှာဖောက်ပြန်တဲ့ယုံတရားကရှိနေပြီလေဖောက်ပြန်တဲ့ယောဂီရာဂရမတွေကလက်ခံခဲ့ပြီးပြီ။ယောဂတော့သူတာဝန်အရာဖောက်ပြန်နေမှာပဲ။ဟုတ်တယ်မလား။အဲဒီဖောက်ပြန်တဲ့ယောဂီရာကိုလက်ခံမိပြီဆိုမှတော့ယောဂီရာကတာဝန်အရာဖောက်ပြန်နေမှာပဲ။အကာအကွယ်လို့လည်းခဏပဲနေမှာပဲ။အများရသူကတမျိုးပြီးတမျိုးဖောက်ပြန်ပြနေမှာပဲ။ယောဂီရာရှိနေတဲ့ယောဂလည်းဖောက်ပြန်နေအောင်မယ်ဆိုရင်စိတ်ဆင်းရဲမှုကလည်းဒကာရမတွေဘယ်တော့ရပ်ပါမလဲယောတရားရှိနေတဲ့ကာလတန်လဲယောတရားနဲ့ပတ်သက်တဲ့စိတ်ဆင်းရဲမှုတွေစိတ်ပူလောင်မှုတွေသောကပရိဒေဝဖြစ်မှုတွေဒကာရမတွေဘယ်တော့ရပ်ဘယ်တော့မှရပ်เสียအကြောင်းမရှိဘူးဒါကြောင့်လည်းမင်းတို့ကများတဲ့အမျိုးဆုံးဖောက်ပြန်ပြနေတဲ့ယောတရားရှိနေလို့ဟုတ်တယ်မလားအမျိုးဆုံးဖောက်ပြန်ပြနေတဲ့ယောတရားရှိနေတဲ့များကာလတန်လို့ဒဂရမတွေကပြောတော့ဩယာသေးတို့ပူလို့စိတ်ဆင်းရဲတယ်ပြောယာသေးတို့အေးလဲစိတ်ဆင်းရဲမှာပဲဒါကြည့်တော့ယောတရားကဖောက်ပြန်နေလို့ယောတရားကဖောက်ပြန်ပြနေလို့ယောဂရာကငြိမ်းငြိမ်းရှိတာပူလည်းပြည့်လည်းဖောက်ပြန်တာအေးနဲ့တွေ့လည်းဖောက်ပြန်တာပဲဟုတ်တယ်မလားအမျိုးမျိုးဖောက်ပြန်ပြနေတဲ့ယောတရားကမိမိတို့ရဲ့တဏ္ဍာမှာထိရအသေးရခက်တဲ့တာဝတ္တမီးဆိုထိနေရတယ်လို့ပဲဘလို့ပဲ66ကိုယ့်အလိုတူလိုက်ရလားကိုယ့်အလိုတူလိုက်လို့မရကိုယ့်အလိုတူမလိုက်ဘူးသူ့အကြောက်ကကိုကဆောင်းနေရတာသူ့အကြောက်ကိုဆောင်းနေကြတယ်လဲဆောင်းလို့လက်စတတ်ရလားမေးတော့မတတ်ပါဘူးဘလို့ပဲဒီရောက်ခန္ဓာကြီးရဖောက်ပြန်အမဆေးကောင်းဝါးကောင်းစားကောင်းအပကောင်းရာသီတို့ကောင်းကောင်းနဲ့ဘလို့ပဲပြည့်စုံရွရမုံမုံမှန်မှန်ထားပင်ထားရတော့လည်းပဲဒီရောက်ခန္ဓာရဲ့ဖောက်ပြန်မှုကတော့ရှိနေအောင်ပါပဲ။တမျိုးပြီးတမျိုးကတော့မဖောက်ပြန်ဘူးလားဖောက်ပြန်နေလား။တမျိုးပြီးတမျိုးတို့ကတော့ဖောက်ပြန်နေမှာပဲနော်။အဲဒီတော့ဒီပူလောင်မှုတောကတွေပူလောင်မှုတွေတောကပရိဒီဝတောက်လောင်မှုတွေငြိမ်းအေးကျင်လာတဲ့ဆိုရင်ဒကာဓမ္မတွေဖောက်ပြန်တတ်တဲ့ယုတ်တရားကြီးကိုလုံးဝမရအောင်။အဲဒီယုတ်တရားဆိုတဲ့ခန္ဓာကြီးငြိမ်းအောင်သိအောင်ကျူသာကြမှဖြစ်မယ်လို့အဲ့ဒီတော့ဘုန်းကြီးကပြောကြပါတယ်နော်ဒီတိုင်းပြည့်ပြည့်သိနေလို့ကတော့လက်စမတတ်ဘူးဒီတိုင်းပြည့်ပြည့်မုန်းမှန်နေလို့လည်းပဲဒီရောက်ခန္ဓာကြီးကသူ့လိုကြမှာမဟုတ်ဘူး
ဒီဘက်ကပိတ်လဲဟိုဘက်ကပွင့်လဲဟိုဘက်ကပိတ်လဲဒီဘက်ကပွင့်လဲအမျိုးမျိုးတို့ကဖောက်ပြန်ပြနေတာကိုနော်ယာယီခိုက်တယ်နဲ့ကာကွယ်လို့ရမယ်လုံးဝဒုက္ခကိုယ်စင်အောင်တော့ကာကွယ်လို့ရပါဘာဖြစ်လဲလဲမေးတော့ဒုက္ခရဲ့အကြောင်းဖြစ်တဲ့ဖောက်ပြန်တဲ့ရုပ်ခန္ဓာကြီးရှိနေလို့အဲ့ဒီတော့ဆိုဒုက္ခဝေဒနာမခံရခြင်းမဘူးစိတ်ဆင်းရဲမှုမတွေ့ခြင်းမဘူးပူလောင်မှုတော့ကမရောက်ခြင်းမဘူးဆိုရင်ခန္ဓာစားတဲ့ညရာမှနိဗ္ဗာန်ရအောင်မကြိုးစားသင့်ဘူးလားကြိုးစားသင့်ပါဘုရားခန္ဓာစားတဲ့ညရာအမှန်ဒါတော့နိဗ္ဗာန်ရအောင်ကြိုးစားကြမှာနိဗ္ဗာန်မှာဖောက်ပြန်တတ်တဲ့ယုံလည်းမရှိဘူးရှိရလားရှိပါဘူးဆိတ်ဆင်းရပါတယ်ဆိုတဲ့ဒုက္ခဝေဒနာတွေဒေါမနတဝေဒနာတွေကိုရှိရလားခန္ဓာငါးပါးမှမရှိဘူးဆိုရင်နိဗ္ဗာန်မှာမချမ်းသာဘူးလားချမ်းသာမငြိမ်းအေးဘူးလားငြိမ်းအေးလားဒါမျိုးဒီလိုရှိရင်ဒီလိုဆိုလို့ရှိရင်ယဟန္တာဖြစ်လို့ခန္ဓာစားတဲ့ငြိမ်းတာနိဗ္ဗာန်ရောက်သွားတာအသာထားယဟန္တာမဖြစ်သေးဘူးလည်းလို့လည်းပဲမိမိတို့ရဲ့တန်တန်မှလက်ကတရားလေးတွေကျင်းအောင်နေမယ်ဆိုရင်လည်းအဲ့ဒီလက်ကတရားကလေးကတခြားကိုသက်ဆောင်ပေးမှလားအငြိမ်းချက်ကိုသက်ဆောင်ပေးမှလားအငြိမ်းချက်ကိုတည်ဆောင်ပြီးမှဒီလိုမလားအဲဒီလိုဆိုရင်ဘလောင်ပဲစိတ်ထဲမှာပူပန်မှုဒုက္ခတွေရောက်ရောက်ဘလောင်ပဲဒုက္ခတွေနဲ့တွေ့တွေ့ယုတ်တရားကဘလောင်ပဲဖောက်ပြန်ဖောက်ပြန်မိမိရဲ့တဏ္ဍာမှာအငြိမ်းချက်ကိုတည်ဆောင်ပြီးနိုင်တဲ့မဂ်ကင်တရားတာမရှိသေးဘူးဆိုရင်ဒကာဓမ္မတွေပူလောင်မှုဒုက္ခဘရောမှကင်းမှာမဟုတ်ဘူးဟုတ်တယ်မလားမဂ်ကင်တရားမဂ်ကင်တရားကိုရအောင်ကြိုးစားပြီးနိုင်မှာဒုက္ခပရိဒေဝနာအထကမာယဒုက္ခဒေါမဒုက္ခပရိဒေဝနာသမတိကမာယဒုက္ခဒေါမနတနာအထကမာယဟုတ်တယ်မလားဒုက္ခပရိဒေဝဆိုတဲ့ပူလောင်မှုတွေလည်းမငြိမ်းဘူးလားငြိမ်းပါပါဒုက္ခဒေါမနတဆိုတဲ့ဆင်းရဲမှုတွေလည်းမလွန်မြောက်ဘူးလားလွန်မြောက်ပါပါအဲ့ဒီလိုလွန်မြောက်ဖို့ကရွေးချယ်ပြန်နည်းလမ်းတစ်မျိုးပဲရှိတယ်မဂ်ကင်တရားဘာတရားလဲတော့မဂ်ကင်တရားဆိုတဲ့ရွေးချယ်ပြတလန်းလည်းရှိတယ်နော်ဒကာတော်မတွေအခြားသောယတုစိတ်ဖြင့်ဆင်းမှုတွေတွင်ဘလောက်ပဲခုခုယောဂရဲ့ဆင်းမြင်ကြောက်မှာမဟုတ်ဘူးဟုတ်တယ်မလားယောဂရဲ့ဆင်းမြင်ကြောက်ခြင်းရင်ဘာနဲ့ခုမှကြောက်မှာလဲမဂ်ကင်တရားနဲ့ခုမှယောဂရဲ့ဆင်းမြင်ကြောက်မှာကာမိတာဖြင့်မဂ်ကင်တရားဆိုတာကနှစ်မျိုးဝိပဿနာမဲ့ရဲ့ယောဂကရာမဲ့ရဲ့ဘယ်နှမျိုးတော့ဝိပဿနာမဲ့နဲ့ရဂုတ္တရာမဲ့တမျိုးရှိပါတယ်အဲဒါကဝိပဿနာမဲ့ကိုရအောင်ကြိုးစားကြလို့ရှိရင်ဝိပဿနာမဲ့အခိုက်အတန့်မှာပင်လျင်ကိလေသာတရားတွေလောကမချုပ်ငင်းသေးပေမဲ့အခိုက်အတန့်အားဖြင့်ကိလေသာတရားတွေမသေးဘူးလားသေးလားအဲဒီလိုသေရင်လည်းဝိပဿနာမဲ့အခိုက်အတန့်မှာပင်လျင်အငြိမ့်ချက်တွေမရဘူးလားရနိုင်လားရဂုတ္တရာမဲ့ညာရသွားရင်တော့အငြိမ့်ချက်အမြဲတမ်းရသားပြီပေါ့ဝိပဿနာမဉ္ဇဉ်လေးရသားရင်ကိုပဲအမြဲတမ်းသာဝရမငြိမ့်စေကမူအခိုက်အတန့်အားဖြင့်တော့အငြိမ့်တဲ့လေးတွေမရဘူးလားရအငြိမ့်တဲ့ကလေးတွေရပါမယ်နော်အဲဒီတော့အငြိမ့်တဲ့ကလေးတွေရဖို့ဆိုရင်မဉ္ဇဉ်ကိုရအောင်လုပ်မဉ္ဇဉ်ရကြပါလေဆိုရင်လည်းဝိပဿနာဉာဏ်ကလေးတွေဖြစ်အောင်ကြိုးစားပေးကြရမယ်ဒီလိုမလားအဲ့တော့မပတ်သက်ပြီးတော့မြတ်စွာဘုရားတခင်ကရမကြီးလက်ထက်ကမြတ်စွာဘုရားတခင်ကရမကြီးကအစရတမင်းကိုခေါ်ခဲ့တယ်။တမင်ညဖလတုတ်တံကိုခေါ်ခဲ့တယ်။ဘာတုတ်တံလဲတော့တမင်ညဖလတုတ်တံကိုခေါ်ခဲ့တယ်။တမင်ညဖလဆိုတာကဒီစကလုံးကဖြည့်စတင်ပြီးတော့ဖြစ်ပေါ်လာတာကဘုရားရှင်ကစတင်တုံးဆွဲခဲ့တာမဟုတ်ဘူး။အစရတမင်းကစတင်ပြီးတော့တုံးဆွဲခဲ့တဲ့စကလုံး။ဒီလိုမှစကလုံးရဲ့ဒီကောကိုကြည့်လိုက်မယ်ဆိုရင်တမညဆရာကတမနတဘာဝတမညတမနရဖြစ်ကြောင်းအလုံးတမနဆရာကဒီနေရာမှာငြိမ်းအေးနေတဲ့ပုဂ္ဂိုလ်ကိုပြောတာတမနဆရာဘာကိုပြောတာလဲငြိမ်းအေးနေတဲ့ပုဂ္ဂိုလ်ကိုပြောတာအဲဒီတော့ငြိမ်းနေတဲ့ပုဂ္ဂိုလ်ကတမနဘုံကြီးပဲဖြစ်ဖြစ်သီလရှင်ပဲဖြစ်ဖြစ်ယောဂီပဲဖြစ်ဖြစ်ဒီလိုလာတော့မှငြိမ့်နေမယ်ဆိုလို့ရှိရင်တမနာလို့အမည်မခံတတ်ဘူးလားခံတတ်ခံတတ်ပါပဲဒီလိုလာမှငြိမ့်နေတဲ့ပုဂ္ဂိုလ်ဒီတမနာဒီလိုလာမှငြိမ့်နေလို့ရှိရင်လည်းပဲ မိမိရဲ့တန်တန်စိတ်တွေမငြိမ်းချမ်းဘူးလားငြိမ်းချမ်းနေလားစိတ်တွေငြိမ်းချမ်းနေပြီဆိုရင်ဘလောက်ပဲပြင်ပပျောကဒုက္ခတွေနဲ့တွေ့တွေ့ဒုက္ခအကြောင်းဝိထုတွေနဲ့တွေ့တွေ့မိမိရဲ့တန်တန်မှာဒေါမနတဝေဒနာလေးတွေပေါ်ပါအောင်မလားဒေါမနတဝေဒနာလေးတွေပေါ်တာဟာစိတ်ဆင်းရဲမှုလေးတွေပေါ်တာဟာဒေါသဆိုတဲ့ကိလေသာမငြိမ်းလို့လောဘဆိုတဲ့ကိလေသာမငြိမ်းလို့ဒေါသကိလေသာလောဘကိလေသာတွေငြိမ်းထားပြီဆိုရင်ဒီလိုရာသေးတို့ပူလောင်မှုဒုက္ခမပြောနဲ့ပူဒုက္ခနဲ့တွေ့လည်းပဲစိတ်မဆင်းရဲတော့နာဒုက္ခနဲ့တွေ့လည်းစိတ်မဆင်းရဲတော့သိဒုက္ခနဲ့တွေ့တော့ကောစိတ်မဆင်းရဲဘာဖြစ်လို့မဆင်းရဲတယ်လဲမေးတော့လောဘကိလေသာဒေါသကိလေသာလေးတွေငြိမ်းနေလို့ဟုတ်တယ်မလားစိတ်ဆင်းရဲတဲ့စိတ်တွေပူပန်တဲ့စိတ်တွေပူလောင်နေကြတာကိလေသာကြောင့်ပူလောင်နေတာမဟုတ်လားအကနာရကအိုဒုက္ခနာရကဒီဒုက္ခဆိုတာကအရာကဒုက္ခဝေဒနာစိတ်ဆင်းရဲခြင်းအကြောင်းတရားတွေဘလောဘဒီအကြောင်းတရားတွေရှိရှိမိမိရဲ့တဏ္ဍာလာကိလေသာမရှိရင်ဘယ်တော့မှစိတ်ဆင်းရဲမှုမဖြစ်ဘူးဟုတ်တယ်မလားအရိကကျင်ပါကရာသီဥတ္တတံဥဇလာကျင်တည်မှုစိတ်သိသေးဆိုတဲ့တံအရိကတိုက်ခိုက်မှုတံကိုခံနိုင်မှုဆိုတာကကိလေသာနဲ့ကိလေသာရှိနေမခံနိုင်ဘူးကိလေသာတွေငြိမ်းနေမှခံနိုင်တာကိလေသာတွေငြိမ်းနေရင်အိုခြင်းတရားနဲ့ဘလောက်ပဲတရားဘလောက်ပဲတွေ့တွေ့တခြင်းတရားဘလောက်ပဲတွေ့တွေ့အဲ့ဒီဒုက္ခဓာန်ကိုမခံနိုင်ဘူးလားခံနိုင်တာဘာတွေငြိမ်းနေလို့ပါလဲကိလေသာတွေငြိမ်းနေလို့ယုတ်တရားရဲ့ဖောက်ပြန်မှုဓာန်တွေကမခံနိုင်ဘူးလားခံနိုင်တာဘာတွေငြိမ်းနေလို့ပါလဲကလေးဓာရီငြင်းနေလို့အဲဒီတော့ဒကာရမတွေကရုပ်ကိုယ်ရုပ်တရားရဲ့ဖောက်ပြန်မှုတန်နေတွေ့လာတဲ့အခါမှာအော်ငါရဲ့ကန္တာကလေးဓာတရားတွေရှိနေလို့ဒီလိုပင်လဲဆွေးရတဲ့သဘောတွေပေါ်နေတာပဲဒုက္ခဝေဒနာလေးတွေဒေါမနတဝေဒနာလေးတွေဖြစ်နေတာပဲစိတ်တွေခြောက်လောက်အောင်စိတ်တွေအင်းညက်အောင်ဆိုရင်အပြေအပပျောကဒုက္ခဖြစ်ကြောင်းဝှထုတွေဖယ်ရှားနေဖို့တဲ့ကြောင်းလဲနေဖို့တဲ့ဒီလိုရတဏ္ဍာလာရှိနေတဲ့ကလေးဓာတရားတွေဖယ်ရှားတာကပိုပြီးတော့သဘာဝကျပါလားလို့ဒီလိုလေးရောက်သိကျင်တယ်နော်ကိလေသာတရားတွေရှိနေလို့ရှိရင်တော့ဒုက္ခဆိုတာကရှိမှာပဲပူလောင်မှုဆိုတာရှိမှာပဲဒါပြလို့လည်းမို့တော့ဒုက္ခဖြစ်စေတဲ့ရုပ်ခန္ဓာနာမ်ခန္ဓာကြီးကရှိနေပြီရုပ်ခန္ဓာနာမ်ခန္ဓာကြီးရှိနေပြီဖြစ်တဲ့အတွက်မိမိရဲ့တဏ္ဍာမှာလောဘဒေါသကိလေသာတရားကလေးတွေရှိနေကြမယ်ဆိုရင်ဒီရုပ်ခန္ဓာနဲ့ပတ်သက်တဲ့ဆင်းရဲဒီနာမ်ခန္ဓာနဲ့ပတ်သက်တဲ့ဆင်းရဲတို့ကြောင့်ခံစားနေရပါပဲမတို့ကြောင့်မခံစားကြမှာဘူးဆိုရင်ဘာလို့ကြမလဲရုပ်နဲ့နော်အကြောင်းရုပ်ရုပ်နဲ့ခန္ဓာရှိနေသေးရင်လည်းကိလေသာမရှိအောင်လုပ်ဒွေးစရာဒီနှလားပဲရှိတော့မလားကိလေသာမရှိတော့ဘူးဆိုရင်လည်းဒီဘဝမှာတော့ရုပ်နဲ့ခန္ဓာရှိနေအောင်ပါပဲနောက်ဘဝရုပ်နဲ့ခန္ဓာပြတ်ပေါ်ပါမလားမဖြစ်ပါဘူးအဲ့ဒါဒီဘဝမှာရုပ်နဲ့ခန္ဓာရှိနေသေးပြီမဲ့လို့ကိလေသာမရှိရင်လည်းပူလောင်မှုတော့ကရပါမလားစိတ်ဆင်းရဲမှုဒုက္ခတွေဖြစ်ပါမယ်ဖြစ်ပါပါဘုရားဒါကြောင့်ငါရဏတွေကရုပ်နာခန္ဓာမဆက်တန်တန်လေးလို့ဆိုရင်ကိလေသာကိုတော့ငြိမ်းအောင်တတ်ပေးကြရမှာပဲအဲဒီတော့ကိလေသာငြိမ်းအောင်တတ်ပေးတဲ့အခါကျတော့ကိလေသာလေးတွေငြိမ်းအောင်လောက်တဲ့လောက်သည်ငြိမ်းအေးနေတဲ့ပုဂ္ဂိုလ်ရဲ့ငြိမ်းအေးနေတဲ့ပုဂ္ဂိုလ်တရားရဲ့ဖြစ်ကြောင်းအလောက်ပါပဲဟုတ်တယ်မလားဉာဏ်မှလည်းတော့တော့ပြောင်းမယ်ဆိုလို့ရှိရင်ငြိမ်းအေးနေတဲ့ပုဂ္ဂိုလ်တယောက်ဖြစ်အောင်ဒကာရမတွေပါလို့ကြရမလဲကိလေသာတွေပယ်ပတ်ကြရမယ်ငြိမ်းအေးနေတဲ့ပုဂ္ဂိုလ်တယောက်ဖြစ်အောင်ပါလို့ကြရမလဲကိလေသာတွေပယ်ပတ်ကြရမယ်အဲဒီတော့ကိလေသာတွေလေးပယ်ပတ်လိုက်တော့မှဩဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာတော့ငြိမ်းအေးနေပြီတော့မသိရဘူးလားသိရဟောဒီကလေးဆိုတော့ကိလေသာမပယ်တတ်နိုင်တဲ့ပုဂ္ဂိုလ်တရားဟာငြိမ်းအေးတဲ့ပုဂ္ဂိုလ်ပါလို့ခေါ်လို့ရပါဘူး။ငြိမ်းအေးတဲ့ပုဂ္ဂိုလ်ပါလို့ခေါ်ထိုင်တဲ့ပုဂ္ဂိုလ်ကလည်းကိလေသာပယ်တတ်ထားတဲ့ပုဂ္ဂိုလ်ပဲဖြစ်ရ။ဒါကကိလေသာပယ်တတ်တဲ့အလောက်ဟာငြိမ်းအေးတဲ့ပုဂ္ဂိုလ်လို့ခေါ်နိုင်လောက်တဲ့အလောက်။ဟုတ်တယ်မလား။ပါဠိလိုပြောတော့ငြိမ်းအေးတဲ့ပုဂ္ဂိုလ်ဆိုတာကတမဏ။ဒါတော့ငြိမ်းအေးတဲ့ပုဂ္ဂိုလ်ဆိုတာကတမဏ။ ရဲရဲပုဂ္ဂိုလ်တရားဖြစ်အောင်လုပ်တဲ့အလောကတာမင်ညဘာလို့တော့တာမင်ညတမနာရဲ့ဖြစ်ကြောင်းတာမင်ညအခါကျတော့တမနာဆိုတာကငြိမ်းအေးတဲ့ပုဂ္ဂိုလ်တရားကျင်းတဲ့ပုဂ္ဂိုလ်ဉာဏ်ဖြစ်စေအဲ့ဒီအပေါ်မှာပူလောင်မှုသောကတွေဖြစ်ပါအောင်မလားပူလောင်မှုဖြစ်တော့ရုပ်ဆိုတာကတော့ရုပ်ဆိုတဲ့အတိုင်းပဲဖောက်ပြန်နေမှာပဲဟုတ်တယ်မလားဖြစ်ပြီးရင်ဘာဖြစ်နေမှာလဲဖြစ်ပြီးရင်ပြတ်နေမှာပဲနံတရားကလည်းဖြစ်ပြီးရင်ပြတ်နေမှာပဲဖြစ်ပြီးရင်ဘလားပဲပြတ်တယ်ပြညာတော့လည်းပဲသူရဲ့တန်တမကိလေသာတရားတွေငြိမ်းအေးနေမယ်ဆိုရင်ပူလောင်မှုသောကတွေဖြစ်ပါအောင်မလားပူလောင်မှုသောကဖြစ်တာကိလေသာကြောင့်ဖြစ်တာကိလေသာငြိမ်းနေရင်ပူလောင်မှုသောကဖြစ်ပါအောင်မလားမဖြစ်တော့ဘူးအဲ့ဒီလိုဆိုတော့ဒီနေရာမှာငြိမ်းအေးပုဂ္ဂိုလ်လိုလားတဲ့ပုဂ္ဂိုလ်တယောက်ဒီငြိမ်းအေးကြောင့်အလုပ်ကိုလုပ်ရမယ်အဲ့ဒီလောကဘာလုပ်တယ်တော့ဝိပဿနာအလုပ်အဲဒီဝိပဿနာလောကအားထုတ်တဲ့အတွက်ငြိမ်းအေးမှုလေးတွေမရဘူးလားရငြိမ်းအေးမှုကဘာတွေပါလဲမေတ္တရာဖွေတရာနိဗ္ဗာန်တရားလောကုတ္တရာတရား၉ပါးဟုတ်တယ်မလားပြန်ပြမယ်ငြိမ်းအေးမှုလိုချင်တဲ့ပုဂ္ဂိုလ်တရားတွေငြိမ်းအေးကြောင့်အလုပ်တွေမလုပ်ရဘူးလားလုပ်ရအဲဒီငြိမ်းအေးကြောင့်အလုပ်ကဘာပါလဲဝိပဿနာအလုပ်ဝိပဿနာအလုပ်ကလည်းမသိဘူးအတွက်ဝိပဿနာအလောကလောလောရသည်အတွက်ငြိမ်းအေးမှုလေးတွေမရဘူးလားရပါဘူး။အဲဒီငြိမ်းအေးမှုတရားကဘယ်လိုတွေပါလဲ။မေတ္တရာ၊ဖွေတရား၊နိဗ္ဗာန်တရား။ငြိမ်းအေးမှုလေးတွေရပါပြီ။အဲဒီနိဗ္ဗာန်တရားရပါပြီဆိုရင်အိုဆင်းရဲလည်းမရှိတော့။နာဆင်းရဲလည်းမရှိတော့။သိဆင်းရဲလည်းရခုလို့ပူလောင်မှုဆင်းရဲလည်းပဲမရှိတော့ဘူးဒါကြောင့်မလို့နိဗ္ဗာန်ကိုဘယ်လိုခေါ်တော့ဆင်းရဲခတ်သိချုပ်ငြိရာအမှန်နိဗ္ဗာန်ဟုတ်တယ်မလားနိဗ္ဗာန်ကိုဘယ်လိုပြောလိုက်တာတော့ဆင်းရဲခတ်သိချုပ်ငြိရာအမှန်นี่ဘာတရားလဲတော့အဲ့ဒါဘုရားတခေါ်ကရမကြီးလက်ထက်ကအဲ့ဒီစကလုံးလေးနဲ့အဇတတမင်းကလည်းဘုရားရှိခိုးကရမကြီးကိုလာပြီးတော့မေးလျှောက်တာဘာဖြစ်လို့တို့ကဒီလိုသိကြရတာလဲလို့မေးတော့တိရတန်တမာကမငြိမ်းချမ်းဘူး။ဘာဖြစ်လို့မငြိမ်းချမ်းမလဲလို့တိရတန်တမာကိလေသာတရားတွေဖြစ်နေလို့ကိလေသာတရားတွေဆိုကိလေသာတရားမျိုးစုံတွေမှာအဓိကကိလေသာကဒေါသကိလေသာဟုတ်တယ်မလားဒေါသကိလေသာတရားကလေးတွေကျင်းအောင်နေတော့ငြိမ်းချမ်းမှုရနိုင်မလားဒီနေရာမှာဒေါသကိလေသာမှမဟုတ်ဘူးလောဘကိလေသာဒိဋ္ဌိကိလေသာမာနကိလေသာဇောကိလေသာပဲရှိရှိကိလေသာရှိရင်ငြိမ်းချမ်းမှာမလားငြိမ်းချမ်းပါပါကိလေသာဆိုတဲ့သကလုံးကပူလောင်စီတတ်တဲ့သဘောရှိတယ်လို့အဓိပ္ပာယ်ရအဲဒီတော့ဇတတမင်းကလည်းဒီအချိန်မှာငြိမ်းချမ်းမှုမရဘူးဒါဖြစ်လို့ငြိမ်းချမ်းမှုမရတဲ့လေမိတော့ကိလေသာပူလောင်မှုတွေခံရလို့ဒါဖြစ်လို့ပါလေကိလေသာပူလောင်မှုတွေခံရလို့ဒါဖြစ်လို့ကိလေသာပူလောင်မှုခံရတယ်လေမိတဲ့အခါကျတော့သောတာပန်ဖြစ်တဲ့ဘုရားရှင်ကရမကြီးရဲ့တပည့်ဗိမိတာရလို့ခေါ်တဲ့သူရဲ့ခမည်းတော်ကိုသူ့ကိုယ်တိုင်မတတ်ချက်ဘူးလားတတ်ချက်အဖေကိုတတ်ချက်တဲ့ကံဒီပိတုကတည်းပိသနာရိယကံ၅မျိုးထဲမှာအပါဝင်ဖြစ်ပါတယ်ဘောဘောတဏ္ဍကံလားကြီးလေးတဲ့ကံလားကြည့်နေတဲ့တန်အဲ့တော့ကြည့်နေတဲ့တန်ကြီးကိုဇာတဒါမေလောက်ခဲ့တဲ့အခါကျတော့ဒီလိုကြည့်နေတဲ့တန်ကြီးကိုလုံးမိတယ်ငါကျူးလုံမိတယ်ငါပြုတ်လုံမိခဲ့တယ်ဆိုပြီးတော့ပြန်တွေးလိုက်တာတွေးလိုက်တာပူလောင်မှုသောကတွေမဖြစ်ဘူးလားဖြစ်လားပူလောင်မှုသောကတွေဖြစ်နေတယ်အဲ့ဒီအဖြစ်ကြီးကိုကျူးလုံခဲ့တာကလည်းပဲဘာဖြစ်လို့ကျူးလုံခဲ့တယ်လဲဆိုတော့အလုံးသိကြပါတယ်ရှင်မင်းဖြစ်ချင်လို့မလားရှင်မင်းဖြစ်ခြင်းနဲ့ရှင်မင်းစည်းစိမ်ခံစားခြင်းနဲ့တရားတခြားသဘောလားတဏှာရဲ့သဘောလားတဏှာခြေခံလို့ဒေါသဖြစ်ရတာပေါ့ဟုတ်တယ်မလားကဲတော့ရုပ်တဏှာကလည်းဘာဖြစ်လို့ဖြစ်ပေါ်လာရသလဲလို့မေးတဲ့အခါကျဒကာရမတွေစဉ်းစားကြည့်စမ်းရှင်မင်းဆိုတာကလည်းတခြားလားခန္ဓာ၅ပါးလားအကျဉ်းချုပ်လိုက်တော့ယုတ်တရားနဲ့နန္တရားဖြစ်ပြီးရင်ဘာဖြစ်တတ်တော့ပြတ်တတ်တာပဲ ရှင်လေမောတဲ့ပုဂ္ဂိုလ်ရဲ့သဏ္ဍာန်မှာလည်းခန္ဓာဘယ်နှပါတော့အကျဉ်းထုတ်လိုက်တော့ဖြစ်ပြီးရင်ဘာဖြစ်တတ်တော့ပြတ်တတ်တာပဲဖြစ်ပြီးရင်ပြတ်တတ်တဲ့ယုတ်တရားဖြစ်ပြီးရင်ပြတ်တတ်တဲ့နတ်တရားဖြစ်တဲ့ဘောပြတ်တဲ့ဘောမလို့ဘာသစ္စာတော့ဒီလိုရှင်မင်းကလည်းဒုက္ခသစ္စာရင်ဝင်ပိုက်ထားရတဲ့ပုဂ္ဂိုလ်ပဲရှင်မင်းမောတဲ့ပုဂ္ဂိုလ်ကလည်းဘာသစ္စာနဲ့နေနေရတာတော့အကယ်၍ဒါအရိအချင်းကသရဏမေရဲ့တန်တမ။အော်ရှင်မေဆိုရလဲခန္ဓာ၅ပါးယုတ်လန်တရားဒုက္ခသစ္စာပဲ။ငါရဲ့တန်တမလည်းခန္ဓာ၅ပါးယုတ်လန်တရားဒုက္ခသစ္စာပါပဲလို့ဒီအသိဉာဏ်ကလေးရှိခဲ့ရင်သိရဖို့ကိုတတ်တဲ့အဖြစ်ရောက်ပါ။ရောက်ပါဘူးဗျာ။၅ပါးယုတ်ကမကောင်းဆိုတဲ့ရှင်မေစည်းစိမ်လိုချင်တဲ့စိတ်တွေပေါ်ပါ။ပေါ်ပါဘူးဗျာ။အခုပေါ်လာခဲ့တယ်။ဘာဖြစ်လဲပေါ်လာခဲ့တယ်လဲလို့မေးတော့ခုနပြောခဲ့တဲ့ဒုက္ခသစ္စာအမှန်တရားသူမသိခဲ့လို့အဲ့လိုမသိတာဘယ်လိုကဖုံးပယ်ထားလို့တော့အဝိဇ္ဇာကဖုံးပယ်ထားတယ်နော်ဘုရားတရားဓမ္မတွေရဲ့တန်တမ်းလည်းပဲအဝိဇ္ဇာတရားကရှိနေကြမယ်ဆိုရင်တဏှာတရားကမပေါက်ဖားဘူးလားဒေါသတရားတွေကမပေါက်ဖားဘူးလားတဏှာတရားတွေပေါက်ဖားရင်တဏှာအကြောင်းခံပြီးတော့အပြစ်တွေပြုလုပ်မိမှာပဲဒေါသပေါက်ဖားရင်ဒေါသအကြောင်းခံပြီးတော့လည်းအပြစ်တွေမလုပ်ဘူးလားလုပ်မိမှာလားလုပ်မိမှာအမှန်တရားတွေလုံးမိတာလားမှားတရားတွေလုံးမိမှာလားအဝိဇ္ဇာပစ္စယဘာတွေတော့သင်္ခါရအမှန်တရားမသိမှုရဲ့တန်ကျက်မဆိုးဘူးလားဆိုးလားအမှန်တရားမသိမှုရဲ့တန်ကျက်အမှန်တန်ဆိုးတာပဲအမှန်တရားတော့မသိခဲ့ရင်တရားဓမ္မတွေအမှားတွေတောက်လျှောက်လွတ်လွတ်လက်စကိုမတတ်တော့ဘူးဟုတ်တယ်မလားအမှန်တရားတော့မသိရင်မှားတွေတောက်ဆောက်ကိုလုံးမကြမှာပဲအဲဒီတော့မားတွေတောက်ဆောက်လုံးနေတဲ့ပုံစံနဲ့ကျင်ဩသူတို့ကတန်တမ်းမှာအမှန်တရားကိုမသိကြဘူးအမှန်တရားကိုမသိကြလို့ဒီအမှန်တရားတွေပြုလုပ်နေကြတာပဲဒီလိုတန်ဝေကညာယူဖို့မလိုဘူးလားတန်ဝေကညာယူပြီးတော့မိမိရဲ့တန်တမ်းမှာလည်းပဲငါလည်းအမှန်တရားကိုသာမသိသေးဘူးဆိုရင်ဒီအမှားတွေငါလည်းပြုလုပ်နေရောမှာပဲလို့ကိုယ့်ကိုယ်ကိုပြန်သုံးသပ်အဲဒီတော့သုံးသပ်ပြီးတဲ့အခါကျတော့အမှားတွေမလုံးမရောအမှန်တရားကလေးတွေသိဖို့မလိုဘူးလားလို့လားအမှန်တရားသိတာကသမ္မာဒိဋ္ဌိပါတယ်တော့အမှန်တရားသိတာကပါတယ်တော့သမ္မာဒိဋ္ဌိကမဂ္ဂတရားပဲဝိပဿနာဉာဏ်ဝိပဿနာဉာဏ်ကတည်ဆင်းတဲ့မဂ္ဂတရားဒီလိုမလားအဲ့ဒီတရားကလေးတွေလျာသေးသမျှကာလပတ်လုံးအမှားမြင်တဲ့အမှန်ကမမြောက်ဖောက်ကြတတ်တဲ့အဝိဇ္ဇာကရှိနေအောင်ပါပဲအမှန်ကမမြောက်ဖောက်ကြတတ်တဲ့အဝိဇ္ဇာရှိနေသေးတယ်ကလပ်ပါလို့အမှန်မြင်တဲ့ဒိဋ္ဌိလည်းရှိနေမှာပဲတဏှာတရားလေးတွေလည်းရှိနေမှာပဲဒေါသတရားလေးတွေလည်းရှိနေမှာပဲအဲ့ဒီတရားတွေရှိနေတယ်ကလပ်ပါလို့ဒကာရမတွေအမှားကင်းမှာမလားအမှားတော့မှမကင်းဘူးနော်အမှားကင်းရင်တခြားတရားတတ်ရမှာလားအဝိဇ္ဇာတရားတတ်ရမှာလားအဝိဇ္ဇာတရားတတ်ရမှာအဝိဇ္ဇာတရားတတ်ခဲ့တော့အမှားတွေမလုံးမိတော့ပဲအမှန်တွေလုံးမိတယ်အမှန်တွေလုံးမိရင်နောင်တတပပူပန်မှုဆိုတာမရှိတော့ဘူးအဝိဇ္ဇာတရားကလက်ခံထားရင်အမှားတွေလုံးမိမယ်အမှားတွေကလည်းပါလို့နောင်တတပပူပန်မှုတွေမရှိဘူးလားရှိနေမှာလားနောင်တရမှုတွေပူပန်မှုတွေသောကပရိဒေဝတောက်လောင်မှုတွေရှိနေဦးမှာပဲဒါပြည့်လုံးမိတော့အမှားတွေလုံးမိတော့ဒါပြည့်အမှားတွေလုံးမိတာလဲအမှားအမှန်ကိုဖောက်ကွယ်တတ်တဲ့အဝိဇ္ဇာတရားရှိနေလို့အဲဒီတော့ယခုဇာတတမင်းမသူ့အဖေကိုတတ်ခဲ့တယ်အမှန်တရားကိုသိခဲ့လို့လားမသိခဲ့လို့လားအဲဒီတော့မသိခဲ့တော့အဝိဇ္ဇာတရားရဲ့ဖောက်ကွယ်မှုမခံရဘူးလားခံထားရခံထားရတော့ရှင်ရှင်ဖြစ်ရှင်ပါတယ်ဆိုတော့တဏှာမပေါ်ဘူးလားပေါ်လာလားရဲရဲဆက်ဆက်ကြမ်းကြမ်းတန်တန်တတ်ချေဖြတ်ချင်တဲ့ဒေါသမပေါ်ဘူးလားပေါ်လားအဝိဇ္ဇာတရားရဲ့ဖောက်ကွယ်ခန္ဓာရရဲ့လောဘကိလေသာလည်းဖြစ်လာမှာပဲဒေါသကိလေသာလည်းဖြစ်လာမှာပဲราคะရှင်မင်းဖြစ်ကျင်ပါတယ်ဆိုတော့ကိုယ့်ကိုယ်ကိုအတ္တမာနတွေလည်းမရှိဘူးလားရှိပါဘူးအတ္တဆိုတာကဒိဋ္ဌိမာနဆိုတာကမာနဟောကိလေသာတရားတွေအမျိုးစုံဝင်ရောက်လာပြီဟုတ်တယ်မလားဒီကိလေသာတရားတွေဝင်ရောက်လာပြီဆိုကြတဲ့ကောကဒကာရမတွေစဉ်းစားကြည့်ပါအပြစ်တခုမကျွလွန်ကြတဲ့မကျွလွန်ခင်ကြတဲ့ကောကဒီကိလေသာတရားတွေရဲ့အလောင်းမြတ်ခန္ဓာရတရားတွေပူလောင်မှုတွေမဖြစ်ဘူးလားဖြစ်နေတယ်။ဖြစ်ပါပါဘုရား။ဒီနေ့ဒီနေ့အိမ်မပြောဘူး။ဟုတ်တယ်မလား။ သူအဖြစ်တတ်ပြီးမှအိမ်မတော်တာမဟုတ်ဘူးသူအဖြစ်မတတ်ခင်တော့ကလည်းအိမ်မပြောဘူးငါဘယ်လိုတတ်ရမလဲမစင်သာဘုရားစဉ်းစားနေလားဒါရှင်ကြီးဖြစ်ချလိုက်တာဘယ်တော့ဖြစ်ရပါမလဲဟုတ်တယ်မလားဒီလိုသားရဲ့ပူလောင်မှုတွေမခံရဘူးလားခံရလားမတတ်ခင်တော့ကလောဘကိလေသာရဲ့ပူလောင်မှုခံရတတ်ပြီးတဲ့အခါကျတော့ငါမှားလို့ရင်းဆိုပြီးတော့ဒေါသကိလေသာရဲ့ပူလောင်မှုတွေမခံရဘူးလားခံရကိလေသာရဲ့ပူလောင်မှုတွေခံရတယ်ငြိမ်းရမှုရှိပါမလား
ရှိပါပါ
ဒကာဓမ္မတွေစဉ်းစားကြည့်ကြရတဲ့အချိန်ခါမှာယာတုဝိရိကလည်းအမတန်ကောင်းလူကြီးလူကြီးလေးကလေးကလည်းတိုက်ခတ်ပေါင်းစုံကလေးကလည်းတာတာရာရာဘလောပဲအရိနေရာမျိုးမှာနေခွင့်ကြုံနေကြုံရတာလည်းသူ့ရင်ထဲကအေးပါမလား ဘာတွေလောင်းနေလို့တော့သိလင်သာတရားတွေလောင်းနေလို့ဟုတ်တယ်မလားသိလင်သာတရားတွေလောင်းနေရင်ပေါင်းစုံယာတုတို့ဘလောပဲဆုံးဆုံးပူလောင်မှုတွေရှိနေမှာပဲကိလေသာတရားမရှိဘူးဆိုပြတော့လည်းပဲကိလေသာတရားတွေငြိမ်းနေမယ်ဆိုပြရင်လည်းပဲဘလောပဲရာသီတွေကြံတယ်ကြံတယ်မိမိရဲ့နှံတမငြိမ်းရမှုတွေမရဘူးလားရတယ်အခုတက္ကရာမကြီးအပြင်ပါကရာသီတွေပြင်ထန်နေတော့ငြိမ်းရမှုရရလားဘာဖြစ်လို့မရသလဲကိလေသာမီးတွေရှိနေလို့မတိကြဘူးလားတိကြကိလေသာမီးတွေကတောင်းတော့မခံရရင်တက္ကရာမကြီးတူလောင်မှုဆိုတာမရှိနိုင်ဘူးငြိမ်းရနေမှာပဲသာရကလေးပြောပြပါမယ်ဘုရားရှင်ကနေတော့အိမတအေးချမ်းတဲ့တဘောတဲ့လာပြီကျော်တဘောလာစံအိမတအေးချမ်းတဲ့ယာတိစိနေတွေကလည်းကြာမျက်နေတွေကလည်းပြန်အဲဒီတော့အေးချမ်းတဲ့ယာတိဥဒုထဲမှာရသဘုရားတကယ်ပရမညာကြီးဒေသစာရိခရီးလှဲ့နေရင်းနဲ့ညာတဲ့အချိန်ကာလရောက်တဲ့အခါကျတော့မျိုးတစ်မျိုးရဲ့အနည်းရင်တဲ့ကြောကြီးထဲမှာသရင်တောင်းတော်မူခဲ့ရလောလောဆောဆောစာဝေးရှိသလားမေးတော့မရှိဘူးရင်တဲ့ကြောဆိုတော့မွန်းလောကာလတုန်းကအဲ့ဒီနေရာမှာနွားတွေစိတ်တွေတိုးတွေကျွဲတွေနွားတွေကျက်စားခဲ့တဲ့အတွက်နွားချီရခွက်တွေစိတ်ချီရခွက်တွေကလည်းပဲအများကြီးပြည့်နေတဲ့အခါကျတော့မျိုးပြင်ကမကြမ်းတမ်းဘူးလားကြမ်းတမ်းလောလောဆယ်ဆယ်မောကရှိတဲ့ဆောက်ကလည်းမရှိတော့ဘောကလည်းဆင်းနေနေမကြဘူးလားကြာလေအေးတွေကလည်းမတိုက်ခွလာတိုက်နေလားရာသီတွေကမပြင်းဘူးလားပြဲလားအဲ့ဒီအချိန်ခါမှာဘုရားရှင်ကရမကြီးကနှစ်ဖက်သံဃာကလေးခင်းတခါဘုရားတပါကိုခင်းဘောကတပါကိုချုံကျိဆက်တော်မူလာခဲ့တယ်ဟုတ်တယ်မလားလည်းလည်းမောကလည်းရောက်တဲ့အခါမှာအဲ့ဒီမျိုးတွေကတစ်ထည်တူလမ်းဆောက်ထွက်လာရင်လေဘုရားရှင်ကရမကြီးကိုလာတွေ့လမ်းဆောက်ထွက်လာတဲ့ပုဂ္ဂိုလ်ညောင်းပြညာပြီးလမ်းဆောက်ထွက်လာတဲ့ပုဂ္ဂိုလ်ဆိုတော့သူရဲ့ခန္ဓာကိုယ်မှာအနည်းတွေခေါင်းစွတ်တွေခြေစွတ်တွေပါလာတာပါလာမှာပေါ့လေအဲဒီလိုပါလာပြီးတော့ဆံရတာကလည်းလမ်းဆောက်လာတဲ့ပုဂ္ဂိုလ်ဒီမြတ်စွာဘုရားတကယ်ကရမကြီးတွေ့တဲ့အခါကျတော့အမတန်အံ့ဩသွားဒီလောက်ရာသီတွေကြမ်းကြမ်းတန်းတန်းကြီးထဲမှာဩကရမဘုရားအိတ်နေလိုက်တာအမတန်ဆင်းရဲပါပဲတနာစီရကောင်းလိုက်တာပေါ့နော်သူစိတ်ထဲမှာမတွေ့ဘူးလားတွေ့မှာလားသူစိတ်ထဲဒီလိုပဲတွေ့နေမှာပဲနော်အဲ့ဒါကြောင့်မြတ်စွာဘုရားတခေကရမကြီးတို့ကသွားပြီးတော့နှုတ်ဆက်နှုတ်ဆက်ပြီးတော့ဂေါရမဗုဒ္ဓဒီလိုရာသီတို့ကြမ်းတမ်းတဲ့အချိန်ခါကြီးမှာအောက်ကအိမနဲ့ကြမ်းတမ်းတဲ့နေပြင်ပေါ်မှာသံဃာကလေးဖြတ်ခွေအပေါ်ကသံဃာကလေးချုံးပြီးတော့တရားလို့တင်ချိန်ဆက်လာခဲ့တာအလုံးတရာပုံမှန်ဒုက္ခရောက်ရှာမှာပဲသွားပြီးတော့မေးတာပေါ့နော်အဲဒီတော့မေးတဲ့အခါကျတော့မြတ်စွာဘုရားတခင်ကရမကြီးကဘာပြောတော့ဆိုတော့ဟတယကငါမပင်မမှုတဲ့ငါမဆင်းရဲဘူးတဲ့လောကမှာဆင်းရဲတာကအိရပါတယ်ဆိုတဲ့ပုံကိုယ်တွေထဲမှာငါလည်းတရားအပါဝင်ဖြစ်ပါတယ်တဲ့နော်လောကမှာဆင်းရဲတာကအိဆက်ရပါတယ်ဆိုတဲ့ပုံကိုယ်တွေမရှိဘူးလားရှိတယ်အဲဒီပုံကိုယ်တွေထဲမှာငါလည်းတဲ့တရားအပါဝင်ဖြစ်ပါလေတဲ့ဘုရားရှင်ကရမကြီးကပြန်ဖြေလိုက်တာနော
်
ပြန်ဖြေလိုက်တာအဲဒီတော့ဒီတစ်ခေတ်ကတည်းကအမြဲတမ်းအံ့ဩသွားတာပေါ့ဒီတော့ကျမ်းတန်းတဲ့ရာသီဥတုအမောကမရှိသစ်ပင်ကလည်းကျိုးလို့ကျဲတယ်နော်ဆောင်းသောရာသီကာလဆိုတော့အဲဒီသစ်ပင်တွေကလည်းသိရတဲ့ကျွေလို့အဘောကလုံးလုံးချောင်းချောင်းရှိပါ့မရှိဘူးအဲ့ဒီတော့နေရာမျိုးမှာတညာလုံးအိပ်ရတဲ့ပုဂ္ဂိုလ်ကချမ်းမြတ်တာတာအိပ်ရတဲ့ပုဂ္ဂိုလ်တွေထဲမှာငါလည်းတပတ်အပါဝင်ဖြစ်ပါတယ်ဆိုတော့ဒကာရမတွေတွေးကြည့်စမ်းအင်မတန်အံ့ဩစရာကောင်းတဲ့စကားပဲနော် အခုလည်းရာဇဝင်နဲ့တပူလောင်နေတဲ့အချိန်အခါမှာဒကာရမတွေတရားရှင်းမှန်နေတဲ့ယောဂီပုဂ္ဂိုလ်တယောက်ကပူလောင်ရာဇဝင်ဘလောက်ပဲပူလောင်ပူလောင်ကြောက်ရရင်လည်းမှာတော့ငြင်းညက်နေတာပါပဲလို့ပြောရင်အကြောင်းမသိတဲ့ပုဂ္ဂိုလ်ကမအံ့ဩဘူးလားအံ့ဩမှာအံ့ဩမှာပဲဟုတ်တယ်မလားအခုလည်းမြတ်စွာဘုရားတခင်ကရမကြီးကိုဒီတထေးကလေးကအမြဲတမ်းအံ့ဩသွားအာရုံရရှင်ပြဘလို့စကားပြောလိုက်တာတော့ဘလို့လို့ရှင်ပြဆန်းကျန်တာတာအိဆက်နိုင်တတ်တော့တပည့်တော်ကိုရှင်ပြသမ်းပါဒီတော့မြတ်စွာဘုရားတခင်ကရမကြီးကပြောတယ်ဟာတာယကတင်းဆိုရင်ဥပမာဆိုကြပါကငါမင်းနဲ့တင်းဟာတထေးလျောက်ဖြစ်တဲ့တင်းရဲ့မြို့ထဲမှာလုံမောလုံလေးလုံတိုက်ခံမောလုံလေးလုံတိုက်ဆောင်ဦးကြီးနဲ့အောက်ကပိုးဘက်ကလေးပါတွေနဲ့မှုရာတွေနဲ့မိမိတိုက်ခံတဲ့မှာမှုနဲ့လာတွေချုံညှိလို့ဇနီးတွေသားတွေသမီးတွေနဲ့အိပ်ရတယ်ဆိုကြပါစို့ဘလောက်ပဲအရည်လည်းအိပ်ရတယ်အိပ်ရကြတာလေတိရတန်တမလောဘကြီးနေတာဒေါသကြီးနေတာမောဟကြီးနေတာတွေရှိနေတော့သားရသမီးရဆွေရမျိုးရလူမျိုးရတွေတိရတန်တမဝိုင်းအောင်သူ့ပြောင်းပြီးတော့ဓာတ်ပြည့်နေတဲ့ချိန်ခါမျိုးမှာတိရစိတ်ချမ်းမှာဒီလိုတိုက်ခတ်ကောင်းကောင်းနဲ့မှာအိပ်ပင်အိပ်ရညာတော့လည်းပဲဆန်းရတာတာတိအိပ်နိုင်ပါရဲ့လားလို့ဘုရားရှင်ကရမကြီးကမမေးဘူးလားမေးပါဘူးဒါကြမ်းမှာတရားစင်္ကြာကြည့်ပါဘလောက်ပဲရာသီဥတို့ကောင်းကောင်းဘလောက်ပဲချမ်းကောင်းမွန်တဲ့တိုက်ခန်းကြီးနဲ့အိပ်ပင်အိပ်ရရတော့လည်းပဲတာယသမီးရဲ့ဆွေရမျိုးရဲ့စီးပွားရေးလူမျိုးရဲ့အเจ้าမင်းရဲ့အခါကြတာဒါကြမ်းမှာတွေချမ်းရတာတာအိပ်ဆိုင်ရလားပူလောင်မှုတွေမရှိဘူးလားဖြစ်နေလားရာသီဥတို့ကပူလာလာကျိလတာပူမီးတွေမိနေတာကျိလတာပူတွေမိနေတာမလားအဲ့ဒီကိလေသာပုဒ်တဲ့တွေခံရတဲ့အခါကျတော့ဘရောမဒဂရမတွေချမ်းမြတ်တာတာအိပ်ရပါလေလို့မရှိဘူး။ဟုတ်တယ်မလား။အဲ့ဒီလိုတော့မရှိဘူးလားရှိလားဗျာ။ဟာဟုတ်တာပေါ့ရှင်ဘုရားတပည့်တော်ရှိခဲ့ဘူးပါလေ။ဟုတ်ပြီရှင်ဘုရားပြောလို့တပည့်တော်သဘောပေါက်ပါတယ်။ချမ်းမြတ်တာတာအိပ်ဆက်ရခြင်းမအိပ်ဆက်ရခြင်းဟာအဓိကကတော့ကိလေသာရှိခြင်းမရှိခြင်းနဲ့တိုက်ဆိုင်နေတာပဲလို့သူသဘောမပေါက်ဘူးလားပေါက်ပါ။အဲ့ဒီကဒဂရမတွေလည်းပဲချမ်းမြတ်တာတာနေရခြင်းဆိုတာဟာအပြင်မရာသီရုံးနဲ့ဆိုင်လာလားကိလေသာနဲ့ဆိုင်လာလားဘုရားရှင်ကလည်းကြည့်ရတဏ္ဍာမကိလေသာတရားတွေမရှိတဲ့အခါကျတော့ပူလောင်မှုတော့ကတွေရှိသေးရလားရှိပါဘူး။ဆောင်းရတာကမအိပ်ရဘူးလားအိပ်ရလားအခုဇာတတာမျိုးဆိုလို့ရှိရင်ဆောင်းရတာကအိပ်ရပါမလားမအိပ်ရဘူးမအိပ်ရလို့လည်းပဲသူ့ရဲ့ဝိထုကြောင်းလည်းမပါတွေ့တယ်လို့ဆိုတော့သံဃာမောလာပြင်းနေညာကျအခါရာသီတို့ကလည်းအမတန်ကောင်းနာမင်းကလည်းဒါအမတန်ရာသီတို့တာယာနေတဲ့အချိန်တာမန်ပုဂ္ဂိုလ်တယောက်ဆိုရင်ကောင်းကင်ကိုမော့ကြည့်ပြီးတော့ရာသီတို့တာယာမှုရဲ့တဲ့ဘာဝတွေကိုတာသာတာယာမှုတွေကိုမခံစားဘူးလားခံစားမှာလားဒါပေမဲ့ဇတတမင်းမခံစားနိုင်ဘူးဒါပေမဲ့လည်းနေတော့သူရဲ့တဏ္ဍာမှာကိရိတာပုံမီးတွေတောက်လောင်နေလို့ဘာတွေတောက်လောင်နေလို့တော့လောဘကိလေသာရှိတော့ကလည်းလောဘကိလေသာရဲ့ပုံမိတောက်လောင်ခဲ့တာပဲဒေါသကိလေသာတွေဖြစ်ပေါ်လာပြန်တော့လေဒေါသကိလေသာရဲ့ပုံမိမတောက်လောင်ဘူးလားတောက်လောင်ပါဘူးညတယ်ညတယ်အဲ့လိုပြောရလားအဲ့မပြောဘူးဒီလိုမလားရှင်မင်းဖြစ်ပြရလျော်ကချမ်းမြမ်းတာကတော့မရဘူးလားအေးရမှာလားဒါကလည်းဒီမှာအဲ့လိုပြောရလားမေးတော့ဗာမီးတွေတောက်လောင်နေတော့အဲ့ဒီလိုကိလေသာမျိုးတွေတောက်လာနေရင်မငြိမ်းချမ်းဘူးမငြိမ်းချမ်းရင်တမနာဟုတ်ပါဟုတ်ပါငြိမ်းချမ်းနေတဲ့ပုဂ္ဂိုလ်ဒီတမနာမငြိမ်းချမ်းတဲ့ပုဂ္ဂိုလ်ဒီတမနာမဟုတ်ဘူးဒီလိုမလားငြိမ်းချမ်းနေတဲ့ပုဂ္ဂိုလ်ဒီဘာလဲတော့မငြိမ်းချမ်းတဲ့ပုဂ္ဂိုလ်ဒီတမနာမဟုတ်ဘူးအဲ့ဒီကမြတ်စွာဘုရားတခေကရမြကြီးစီကိုဇာတတမင်းကနေပြီးတော့အဲ့ဒီနေ့ညမှာပဲနောက်ပါချွေရနေနဲ့ရောက်လာတဲ့အခါကျတော့ရသဗျာတခေကရမကြီးရဲ့ဌာနမှာခါးစားနေကြတဲ့ရဟန်းတော်ရှင်မြတ်ကြီးငြိမ်တဲ့သောအိန္ဒြေတတိသမารီလေးတွေကျင်းပြီးတော့ပညာတရားနဲ့သူတို့ရဲ့ခန္ဓာကိုယ်သူတို့ရှင်းမှတောင်းတပွားများပြီးတော့ငြိမ်တဲ့သောအမှုရာလေးတွေနဲ့ရှိနေတာအဇတတမင်းကတွေ့လိုက်တဲ့အခါကျတော့စိတ်ထဲမှာအတော်သဘောကျတယ်။ဘာဖြစ်လို့သဘောကျသွားတယ်လဲမေးတော့သူ့ရဲ့တဏ္ဍာကမငြိမ်ကြတဲ့ကိုဟုတ်တယ်မလားသူ့ရဲ့တဏ္ဍာကငြိမ်ကြမလားမငြိမ်ကြဘူးလားဘာရီတော်တော်လေးလိုတော့အခုရဟန်းတော်ရှင်မြတ်ရဲ့တဏှာကြီးလာတော့ငြိမ်းချမ်းတဲ့အတွင်ပြင်းနေမရှိဘူးလားရှိနေငြိမ်းချမ်းတဲ့အတွင်ပြင်းနေရှိနေဘာမှဘာရီငြိမ်းအင်းနေလို့ပါလေကိလေသာတွေငြိမ်းအင်းနေလို့ငြိမ်းချမ်းတဲ့အတွင်ပြင်းကလေးတွေရှိနေတယ်အ အရိယဒီနေရာမှာငြိမ်းချမ်းတဲ့သူတွေရှိနေတဲ့ပုဂ္ဂိုလ်တွေကတခြားလားတမနာလား တမနာတွေအဇာတနာမင်းကတမနာဟုတ်လားမဟုတ်ဘူးလ
ား
ငြိမ်းချမ်းလို့လားမငြိမ်းချမ်းလို့လ
ား
ဒီလိုဆိုတဲ့ဂါရမတွေနဲ့ယနေ့ငြိမ်းချမ်းကြောင်းအလောက်တွေလောက်နေလို့ငြိမ်းချမ်းနေမယ်ဆိုရင်တမနာနာမည်ခံလိုက်မခံလိုက်မငြိမ်းသူ့လောက်နေလို့ဆိုရင်တမနာနာမည်ခံလိုက်ပ
ါ
တမနာနာမည်ခံနေမှာလည်းဆိုရင်ငြိမ်းချမ်းအောင်လုပ်ရမှာပဲငြိမ်းချမ်းအောင်လုပ်ချင်ရင်လည်းငြိမ်းချမ်းကြောင်းတရားမလုပ်ရဘူးလားလုပ်ရငြိမ်းချမ်းကြောင်းတရားကိုတာမညာလို့ခေါ်တယ်။အဲဒီငြိမ်းချမ်းကြောင်းတရားကဘယ်လိုလဲလို့မေးတော့ဝိပဿနာအလုံးဘယ်လိုပါလဲဝိပဿနာအလုံးအဲဒီဝိပဿနာတရားလို့အထောက်ချင်းကြောင့်ဝိပဿနာခိုက်တဲ့ကာလကိလေသာတရားကလေးတွေလုံးဝမသိပေနဲ့ဝိပဿနာကနေပြီးတော့မညာဖုံးရကျေးဇူးပြုပေးလိုက်တဲ့အခါကိလေသာတရားကလေးတွေမသိဘူးလားသိပ
ါ
ကိလေသာတရားကလေးတွေသိသားပြီးတော့လုံးဝမငြိမ်းချမ်းဘူးလားငြိမ်းချမ်းသွားလားငြိမ်းချမ်းသွားတယ်အဲ့ဒါတာမညာရဲ့အကျိုးတာမညာဖလလို့ခေါ်တယ်နော
်
အဲ့ဒါကိုကြည့်ပြီးတော့ဇာရကမေကဘုရားရှင်ကမြတ်ကြီးကိုမေးပါတယ်ရှင်ဘုရားတဲ့လောကမှာဆိုရင်လေတဲ့ပိပ္ပဇီဝိကလို့ခေါ်တယ်အတ္တမေဝံကြောင့်ပညာရက်တစ်ခုခုနဲ့အတ္တမေဝံကြောင့်နေတဲ့ပုဂ္ဂိုလ်တွေရှိပါတယ်အဲ့ဒီတော့ပညာရက်တစ်ခုခုနဲ့အတ္တမေဝံကြောင့်နေတဲ့ပုဂ္ဂိုလ်တွေဆိုရင်အဲ့ဒီပညာရကိုတကြွန်းထားတဲ့အတွက်အဲ့ဒီအလောက်ကိုလုံနေတဲ့အတွက်တို့မှာအကျိုးအာနိသင်ကလေးတွေရနိုင်ကြပါတယ်အကျိုးအာနိသင်တွေကဘာတွေလဲဆိုတော့စောင်းနေရပြည့်စုံမှုဆိုတဲ့အကျိုးတင်းတင်းကြတဲ့ထရဝါဝနေရာခြင်းဆိုတဲ့အကျိုးမရဘူးလားရနိုင်ကြတယ်ကိုယ့်ရဲ့ပညာတက်ကိုယ့်ရဲ့တတ်ထားတဲ့ပညာအားလျော်ကအဲ့ဒီပညာရဲ့အကျိုးကလေးတွေရနိုင်ကြပါတယ်အဲ့ဒီလိုပဲရှင်ဘုရားရဲ့သာသနာတော်မှာလည်းပဲတာမင်ရလို့ခေါ်တဲ့ငြိမ်းချောင်းငြိမ်းအေးချောင်းအလောက်ဝိပဿနာအလောက်တွေလောက်နေကြတဲ့ပုဂ္ဂိုလ်များဟာအဲ့ဒီအလောက်ကလေးတွေကိုလောက်နေကြခြင်းကြောင့်အခဏတော်ကအသက်ပေပညာတွေတွေကဲ့သို့စေဆောင်တရားအကျိုးအာနိသင်တွေများရှိနိုင်ပါသလားလို့မမေးဘူးလားမေးလား အတ္တပညာတစ်ခုခုတတ်တာရဲ့အဲ့ဒီအတ္တပညာနဲ့သေနေဝါကြောင့်ပြုလို့မရဘူးလားရလားပါဠိတတ်တရားရဲ့ရရှိတဲ့အကျိုးပေါ့နော
်
ဆောင်းလေးလာပါပဲရှင်ဖျားရဲ့တပည့်တွေကငြိမ်းအေးကြောင်းလို့တွေလုပ်နေကြတယ်ဘေးကလည်းကဘာလုပ်ပါလိဝိပဿနာအလုပ်သူနားလဲတယ်လို့သူပြောတယ်ပေါ့နော်သူကတော့တာမညာလို့ပဲဒီလိုပဲပြောတာပါပဲဟုတ်တယ်မလားဝိပဿနာလုပ်ရလို့ဒီလိုတော့နာမည်တက်မပေးပါဘူးနော်အဲဒီတော့တာမညာဆိုတဲ့ငြိမ်းအေးတဲ့ပုဂ္ဂိုလ်ဖြစ်တဲ့ဖြစ်ကြောင်းအလုပ်တွေလုပ်နေကြတယ်အဲ့ဒီအလောက်ကတော့ဘုန်းကြီးတို့အနိစ္စဆုံးကြောက်ကြည့်တာကဝိပဿနာအလောက်ကိုသွားတွေ့ပါဒီတော့ဝိပဿနာအလောက်ကိုလုံးနေကြပါတယ်တဲ့အရှင်ဖုရားရဲ့တပည့်တွေအဲ့ဒီဝိပဿနာအလောက်ကိုလုံးနေကြခြင်းကြောင့်အခုနတတ်တီတွေကဲ့သို့အတတ်ပညာရှင်တွေကဲ့သို့ဒီကောင်တရားအကျိုးတရားကလေးတွေနဲ့ရနိုင်ပါသလားလို့မမေးဘူးလားမေးပါပါအဲ့ဒီလိုမျိုးတော့မြတ်စွာဘုရားတက္ကရမကြီးကဟာရနိုင်တာပေါ့ရနိုင်ရတဲ့အကျိုးတရားတွေပြောပြစမ်းပါဒီလိုမလားရနိုင်တဲ့အကျိုးတရားတွေပြောပြသမ်းပါရောက်ခဗျာတခေကရမကြီးကရနိုင်တဲ့အကျိုးတရားတွေပြောပြပါတယ်အဲ့ဒီပြောပြတဲ့အကျိုးတရားတွေကမှပထမကတော့လောကရဲ့အကျိုးတရားတွေပြောပြဒါပေမဲ့ဇာတတမင်းမကျင့်တတ်ဘူးဘာဖြစ်လို့မကျင့်တတ်တယ်လဲလောကရဲ့အကျိုးတရားဆိုတာကရလွယ်တဲ့အကျိုးဒီကောကရနိုင်တဲ့အကျိုးဖြစ်တော့ဇာတတမင်းဒီအတိလောက်နဲ့မကျင့်တတ်ဘူးဒီတော့ကမွန်ရတဲ့လုံကျဲတဲ့တာလုံတဲ့အကျိုးတရားအရှင်ဘုရားရနိုင်ပါသေးသလားလို့ဒီလိုဆက်မေးလိုက်တဲ့အခါကျတော့သာရကမင်းကြီးဒီကဲလွန်ကျဲတဲ့အကျိုးတရားလည်းရနိုင်ပါသေးတယ်ဟုတ်တယ်မလားဒီကဲလွန်ကျဲတဲ့အကျိုးတရားလည်းမရနိုင်ဘူးလားရနိုင်တာလ
ား
ရနိုင်ပါသေးတယ်အဲ့ဒီရနိုင်တဲ့အကျိုးတရားကိုပြောပြစမ်းပါဆိုတော့ဒီနေရာမှာပြောပြရမယ့်စကားကလည်းလည်းကလေးအများကြီးအတွက်ဘုန်းကြီးတို့ဒီနေ့တော့အပြည့်တတ်လို့မရဘူးပေါ့နော
်
အဲ့ဒါရနိုင်တဲ့အကျိုးတရားကိုကျင်းချောင်းပြီးတော့ပြောလိုက်မယ်ဆိုရင်ရနိုင်တဲ့အကျိုးတရားကမေတ္တရာ၊ဘုရား၊နိဗ္ဗာန်တရားဘာတရားတွေပါလဲမေတ္
တ
ရာ၊ဘုရား၊နိဗ္ဗာန်တရားဘိဗ္ဗဒနာတရားကကျေးဇူးပြုပေးလိုက်တော့မေတ္တရာ၊ဘုရားရအဲ့ဒီမေတ္တရာ၊ဘုရားကလည်းအာရုံပြုပေးလိုက်တော့နိဗ္ဗာန်ဆိုတဲ့အငြိမ့်ချက်မရဘူးလားရနိဗ္ဗာန်ဆိုတဲ့အငြိမ့်ကမှာခန္ဓာ၅ပါးရှိရလား
ရှိပါဘူး
ဗျာ။ကိလေသာတရားတွေရှိရလား
ရှိပါဘူးဗျာ
ဒီလိုဆိုရင်ကြိလေသာကမိနိဗ္ဗာန်ကရေဒီလိုဆက်နေတဲ့အဖြစ်ပြောလို့ရတယ်နော်နိဗ္ဗာန်ကအငြိမ့်တဲ့ဆိုရင်ကြိလေသာကဘာတတော်ကြိလေသာကအဘူတ္တပေါ့အငြိမ့်တဲ့လူကျင်တဲ့ပုဂ္ဂိုလ်တရားတွေကြိလေသာလမ်းကသွားလို့ရပါမဲကျင်လမ်းကသွားရမယ်ဘယ်လမ်းကသွားရမှာလဲအငြိမ့်တဲ့လူကျင်တဲ့ပုဂ္ဂိုလ်တရားတွေလောဘကြိလေသာဒေါသကြိလေသာတွေကိုရှည်ရဲတင်ထားလို့ရပါဒိဋ္ဌိကိလေသာတွေရှည်ရဲတင်ထားလို့ရပါပုဂ္ဂိုလ်တ ত্ত্ব ဘဲငါပဲသူပဲယောက်ျားမိန်းမပဲဆိုတဲ့ဒိဋ္ဌိကိလေသာရှည်တဲ့တင်တာအငြိမ့်တာမရနိုင်ဘူးဟုတ်တယ်မလားငါမငါဆိုတဲ့မာနတရားရှည်တဲ့တင်တာငြိမ့်တာရပါမလားအငြိမ့်တာမရအငြိမ့်တာမရနိုင်ဘူးအငြိမ့်တဲ့လောယင်ခန္ဓာကလေးတွေနဲ့တောင့်တမှုမိမိခန္ဓာထင်ပြမှုဆိုတဲ့တဏ္ဍာလောဘကလေးတွေရှည်တဲ့တင်ထားရင်ကောအငြိမ့်တာရပါသိဉ္စမစိတ်ဆင်းရဲမလုံးမကြမှုဆိုတဲ့ဒေါသတရားကလေးတွေရှည်တန်းတင်ထားရောအငြိမ့်တရားပါဘာဖြစ်လို့မရကလေးဒီတရားတွေကကြိလေသာပဲကြိလေသာကဘာနဲ့တူနိဗ္ဗာန်ကဘာနဲ့တူတော့အဲဒီကအငြိမ့်တရားရေဆိုတဲ့သဘာဝမျိုးမှမှအငြိမ့်တရှိတာမင်းဆိုတဲ့သဘာဝမှအငြိမ့်တရှိပါမလားအဲဒီကရေနဲ့တူတဲ့နိဗ္ဗာန်ချတာမရသေးပဲလေကိလေသာမင်းနဲ့တူတဲ့ကိလေသာတရားတွေမပတ်သက်နိုင်သေးတဲ့အငြိမ့်တရနိုင်ပါဘူး။ဒီလိုဆိုရင်ငြိမ့်တရကျင်ပါတယ်ဆိုရင်တခြားရအောင်လုပ်ရမလားနိဗ္ဗာန်ရအောင်လုပ်ရမလား။နိဗ္ဗာန်ရကျင်ပါတယ်ဆိုရင်တခြားတရားတက်ရမလားကိလေသာတရားတွေတရားတက်ရမလား။ကိလေသာတရားတွေတရားတက်ချင်ရင်လည်းဘယ်တခြားပြန်ရှိရမလားခန္ဓာပြန်ရှိရမလား။ရောခန္ဓာကလည်းဖြစ်ပြဘာတစ္ဆာတော့နာခန္ဓာကလည်းဖြစ်ပြပါသစ္စာတော့ဒုက္ခသစ္စာပဲဒုက္ခသစ္စာပဲလို့ပိုင်းခြားပြီးတော့သိတဲ့ဉာဏ်ကပါသစ္စာတော့အဲဒီမေဃသစ္စာကမှနိဗ္ဗာန်ကိစ္စတည်းမေဃဆိုတဲ့အတိုင်းပဲအငြိမ့်တဲ့ဖြစ်တဲ့နိဗ္ဗာန်ချမ်းသာပို့ပေးနိုင်ပါလိမ့်မယ်လို့အဲဒီလိုသဘောပေါက်ပြီးအငြိမ့်တဲ့ဖြစ်တဲ့နိဗ္ဗာန်ချမ်းသာရအောင်မိမိရဲ့တန်တမမေဃတရားကလေးတွေကြိုးကြိုးစားစားနဲ့ပေါင်းပြီးအားထုတ်ကြပါလို့တိုက်တွန်းရင်းနဲ့သာရတည်းရင်ခေါ်တာတရားဝင်ဒီလုံး6ပါလေ။ဒီကျမ်းမှာချမ်းသာစွာပြည့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိလတပွားတင့်နေအောင်ပြည့်စုံဆောင်ရှားထောက်ပံ့နိုင်သောသာသနာပြည့်ပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။